လွတ်လပ်မှုနဲ့အမှုပညာလို့တိုက်ရိုက်အဓိပ္ပာယ်ရတဲ့ Freedom and Art ပကြီးပြပွဲနဲ့မြန်မာနိုင်ငံအရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ရဲ့မြန်မာနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှုလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးအခြေအနေတွေကိုမြမအရေးလှုပ်ရှားသူ၅ဦးကဆွေးနွေးဟောပြောခဲ့ကြပါတယ်။ Newsweek Magazine Editor ဟောင်းနဲ့သတင်းစာဆရာမတူဖြစ်သူ Miss Morris Stephens မြန်မာနိုင်ငံရေးလေးလာသူနဲ့အမှုပညာရှင်တူဖြစ်တဲ့ဒေါက်တာဒေါ်ဂျီမေကောင်းဓာတ်ပုံဆရာမတူဖြစ်တဲ့ Miss Stacy Frodenberg မှတ်တမ်းရုပ်ရှင်ဒါရိုက်တာနဲ့ကြဗျာဆရာတူဖြစ်တဲ့ Mr. Jeffrey Heldman နဲ့ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့သူတူဖြစ်ပြီးအခုခါမှာ American ပြောင်စုကိုရောက်ရှိနေတဲ့ကိုနေတင်မြင့်တို့ဖြစ်ပါတယ်။ဒီပွဲကိုတက်ရောက်ဆွေးနွေးခဲ့တဲ့ Newsweek Magazine Editor ဟောင်းနဲ့သတင်းစာဆရာမတူဖြစ်တဲ့ Miss Morris Stephens က
Frankly, I found this to be one of the most effective ways of getting the message out about Burma that I've ever been involved with because there is so much
ဘုံမလင်းပြောရရင်မြမအရေးပါဝင်လှုပ်ရှားလာခဲ့တဲ့ကာလမှာဒီခန်းနာလောက်အောင်မြင်တာမကြုံဘူးပါဘူး။ဘာလို့လဲဆိုတော့အမှုပညာရဲ့စွမ်းအားကအလွန်ကြီးမားလို့ဖြစ်ပါတယ်။အထူးသဖြင့်ဒီပွဲမှာကိုနေတင်မြင့်ပြောပြတဲ့ကိုရီအကြောင်းအရာတွေ Jeffrey Heldman နဲ့ Stacy Frodenberg တို့ရဲ့ပြောဆိုချက်တွေကတက်ရောက်ကြတဲ့သူတွေရဲ့စိတ်ကိုဆွဲဆောင်နိုင်ခဲ့ကြလို့ပါပဲလို့ပြောထားတာပါ။ဒီပွဲကိုဥဆောင်တဲ့ Marka Baji အမှုပညာရှင်များအဖွဲ့ဟာအင်တာနက်ကနေဖွဲ့စည်းထားတဲ့အဖွဲ့ဝင်400နီးပါးရှိပြီးဒီပြပွဲမှာပါဝင်တဲ့ပကြီးကားတွေကိုကိုယ်တိုင်ရေးဆွဲတဲ့ပကြီးဆရာဆရာမ50ကျော်လဲဒီကျင်းပတဲ့ပွဲမှာတက်ရောက်တယ်လို့သိရပါတယ်။ဒီပွဲကိုဦးစီးစီစဉ်သူလည်းဖြစ် Freedom and Art အမှုပညာစာအုပ်ကိုတီးဖြတ်ထုတ်ဝေသူလည်းဖြစ်တဲ့ American နိုင်ငံသူပကြီးဆရာမ Miss Carla Goldberg ကလေးစသား9000ကျော်ဒုက္ခသည်တန်းကျော်နဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုတိုင်းပြည်အုပ်ချုပ်ခွင့်ညှင်းဆို့ထားတဲ့မြန်မာနိုင်ငံရဲ့ပြည်ထနာဟာလူသားချင်းစာနာမှုဆိုင်ရာပြည်ထနာတရားဖြစ်တဲ့အကြောင်းသူ့အနေနဲ့ကိုယ်တိုင်လေပတ်ခွင့်မရနိုင်တဲ့မြန်မာနိုင်ငံတဲကသူတခါမှမတွေ့ဘူးတဲ့ဒေါန်ဆန်းစုကြည်အတွက်အကူအညီအထောက်ပံ့ဖြစ်စေမဲ့အမှုပညာလောက်ရတစ်ခုကိုအင်တာနက်ကနေအခုလိုဝိုင်းဝန်းလှုပ်ဆောင်ခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းပြောကြားခဲ့ပါတယ်။ဆွီဒင်နိုင်ငံသူပကြီးဆရာမစ္စတာစတီဖန်တူနန်ဒယ်ကတော့ပြည်သူကရွေးကောက်ခံရတဲ့ခေါင်းဆောင်တခုကိုဖမ်းဆီးထောင်ချဖို့ဆိုတာစဉ်းစားလို့တော့မဖြစ်နိုင်တဲ့ကျွန်တော်နေတဲ့ Stockholm မြို့တော်ကပကြီးပြကန်းကနေမြန်မာနိုင်ငံအတွက်ကျွန်တော်ဘလို့ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုလက်တွေ့မြင်ကျင်းနေခဲ့ပါတယ်လို့ဆိုပါတယ်။ဒီပွဲကိုကိုယ်တိုင်တက်ရောက်ဟောပြောခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ခံဟောင်းနဲ့နိုင်ငံရေးကျင်းသားအဖြစ်15နှစ်ထောင်ထဲမှာနေခဲ့ရတဲ့88မျိုးဆက်ចောင်းသားကိုနေတင်မြင့်ကဒီပွဲအတွေ့အကြုံကိုအခုလိုပြောပြပါဗျာ။
ကျွန်တော်အနေနဲ့ကတော့ကျွန်တော်ကဒေါ်ဆန်းစုကြည်နဲ့အတူနေခဲ့တဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့ဒါဒီမိုစီလှုပ်ဆောင်မှုတစိတ်တစိတ်ရရဲ့နောက်တစ်ခုကကျွန်တော်ရဲ့ထောင်ရင်း59နှစ်တာကာလဆိုးရွားတဲ့ဒီနေထိုင်ရုံဥစ္စာတွေတုံတွေးရဥစ္စာကျွန်တော်ပြောကြခဲ့တယ်ပြီးတော့ဒီတယောက်လာသူတွေကဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မိခွန်းတွေကိုကျွန်တော်အဓိကပြီးကျွန်တော်ပြန်လည်ဖိချားပေးခဲ့တယ်နောက်တစ်ခုကနိုင်ငံ26နိုင်ငံကပညာရှင်တွေအမှုပညာဒီ artist တွေပေါ့လေသူရဲ့ပကြီးဟို52ဦးရဲ့ပကြီးကားတွေကိုပြသပြီးတော့သူတို့စာအုပ်တွေပကြီးကားတွေရောင်းချပေးခဲ့တယ်ပေါ်နိုင်မှာပြီးတယ်ပေါ့အဲသူတို့ရဲ့အဓိကယူရချက်ကအခုသူတို့ဒီနိုင်ငံအသီးသီးကဒီကိုရောက်လာခဲ့တယ်ပေါ့လေရောက်လာပြီးတော့အခုသူတို့ရဲ့ပကြီးကားတွေပြတ်တဲ့ရှောင်းတွေရောင်းနေပေါ့ရတဲ့ငွေတွေကိုဒီမြန်မာနိုင်ငံရဲ့ဒီမိုစီရေလှုပ်ဆောင်ပြီးများအတွက်ယူရပြီးတော့ထူထမ်းပါမယ်လို့သူကြေညာခဲ့ပါတယ
်ဒီဆွေးနွေးပွဲမှာရုပ်ရှင်ဒါရိုက်တာနဲ့ကြဗျာဆရာတူဖြစ်တဲ့ Mr. Jeffrey Heldman ကမြန်မာနိုင်ငံအရေးကိုကူညီဆောင်ရွက်တာဟာနှလုံးသားရေးရာကိစ္စတရဖြစ်တယ်လို့လည်းဆိုပါတယ်ဒီပွဲမှာမြန်မာနိုင်ငံအကြောင်းဒေါ်ဆန်းစုကြည်အကြောင်းပြသထားလိုက်တဲ့ပတ်သက်လို့သူကအခုလိုပြောပြပါရယ
် and then they present the situation around the gallery about Burma's history and Daun San Suu Kyi's inspirational words as well are on the wall
ဒီပွဲမှာမြန်မာနိုင်ငံရဲ့သမိုင်းနဲ့နောက်ခံတွေကိုပြကမ်းမှာပြသထားပါရယ်အလားတူပဲဒေါ်ဆန်းစုကြည်ရဲ့ခွန်အားရှိတဲ့မိန့်ခွန်းကောင်းလုပ်ချက်တွေကိုလည်းအများအမြင်မှုပြသထားတာတွေ့ရပါတယ်လို့ပြောဆိုသွားတာပါMr. Heldman ရွတ်ဆိုခဲ့တဲ့ကြပြမှာငိမ့်ချန်ရေးကိုဖြန့်ဝေဖို့နဲ့ဒေါန်ဆန်းစုကြည်ကိုလွှတ်ပေးဖို့တောင်းဆိုထားပါတယ်။အနှစ်20ကာလဟာနိုင်ငံသားတွေကိုမှိုင်းတိုက်လို့လုံလောက်ပါပြီ။ဒေါန်ဆန်းစုကြည်ဟာမကြာခင်64နှစ်အရွယ်ကိုရောက်တော့မှဖြစ်ပြီးသူ့ကိုစဖမ်းဆီးခဲ့စဉ်က44နှစ်ပဲရှိပါသေးတယ်လို့ကြပြမှာဖော်ပြထားပါတယ်။ဒီခန်းနာကိုတယ်လီဖုန်းပေါ်တဆင့်ပါဝင်ဆွေးနွေးခဲ့တဲ့ Washington DC အခြေစိုက်မြမအရေးလေးလာသူစီးပွားရေးပညာရှင်တဦးနဲ့ပကြီးအမှုပညာရှင်တဦးဖြစ်တဲ့ဒေါက်တာဒေါ်ဂျီမေကောင်းကတော့ဒီလိုအမှုပညာရှင်တွေရဲ့မြမအရေးလှုပ်ဆောင်တဲ့ပွဲဟာထူးခြားပြီးအရေးပါတဲ့ပွဲတစ်ခုပါလို့အခုလိုသုံးသပ်ပြပါရစေ
ဒေါအောင်ဆန်းစုကြည်ကိုကြီးညိုတဲ့လူတွေအများကြီးပဲလေအဲ့တော့ဒေါ်စုကအခြေချုပ်နှစ်ပေါင်းကြာနေပြီဖြစ်ပင်နဲ့လေလူတွေကသူ့ကောင်းစားရေးနောက်ဒေါ်စုကိုစိတ်ဝင်စားရဒေါ်စုကိုကြီးညိုရနေတဆင့်လှုပ်ရှားခြင်းနဲ့ဗမာကိစ္စအတွက်လောက်ကင်ဆောင်ရွက်ပေးခြင်းနဲ့စိတ်တွေရှိတယ်လေအဲ့တော့ဒေါ်စုကိုကြီးညိုတဲ့လူတွေရှိတယ် NLD ကိုအောင်မြင်တာမြင်ကျင်တဲ့လူတွေရှိတယ်ဆိုတာသိဖို့လိုတယ်လေ။ဘာလို့အခုနောက်ပိုင်းဒီ media ရဲ့ coverage ကလည်းဒေါ်စုအကြောင်းသိမပါတော့ဘူးလေ။ဒေါ်စုတင်မဟုတ်ပေါ့တခြားနိုင်ငံရဲ့အချင်းသမားတွေနောက်အခုလက်ရှိအခြေအနေထိဒီပြပသိဖို့လိုတယ်လေ။အဲ့တော့အထင်းနဲ့အပြင်းနဲ့အမှုပညာနဲ့တဆင့်ဆွဲဆောင်သွားဖို့ကြိုးစားရပွဲပါ။အ
ဲ့ဒါတော့နယူးယောက်ပြည်နယ်ဘီကွန်မြို့ကလေးမှာကျင်းပကြတဲ့ဒေါင်ဆန်းစုကြည်ရဲ့နိုင်ငံရေးကြိုးပမ်းမှုတွေကိုဂုဏ်ပြုတဲ့ကဘာတလွားကပကြီအမှုပညာရှင်တွေရဲ့ပကြီပြပွဲနဲ့ဆွေးနွေးပွဲအကြောင်းစူးစီးတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ။